တစ်ဆက်ထဲမှာပဲလက်တော်ကနေဆုံးဖြတ်ပြထမ်းဖို့ရွေးကောက်ပွဲကော်မရှင်ဘက်ကချက်မှန်တင်သွင်းလာတဲ့လက်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းချင်းဆိုင်ရာဥပဒေမဲဆန္ဒရှင်တရားခိုင်နှုန်းကရွေးကောက်ခံလက်တော်ကိုယ်စားလှယ်တွေအပေါ်ကံကွက်တိုင်ကြားလာရင်ကော်မရှင်အနေနဲ့လက်ခံဆောင်ရွက်ရမယ်ဆိုရင်ဥပဒေအရလုံထုံးလုံးနေအစဉ်အဆက်ရှိနေတယ်လို့လည်း
တရားလွှတ်တော်ရှေ့နေဦးကိုနီကပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့မအင်ဂျင်နိုင်ကအသေးစိတ်ကိုပြောပြမှာပါရှင်မနေ့ကလွှတ်တော်ရဲ့နောက်ဆုံးအကြိမ်စီဝေးပြန်လည်စတင်ကျင်းပခဲ့ရမှာပြည်သူလွှတ်တော်ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုနာရီကလည်းဖြစ်တဲ့ဒုရဦးရွှေမန်းဆက်လက်တာဝန်ယူနေပြီးတက်ခိုင်ဖွံ့ဖြိုးရေးပါတီပြည်ထနာဟာလွှတ်တော်တွင်နဲ့သူ့ရဲ့လုပ်ငန်းတာဝန်တွေက ကိုင်းနှုံကန့်ကွက်ခဲ့ရင်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့စုံစမ်းစစ်ဆေးပြီးဆက်လက်ဆောင်ရွက်သွားနိုင်ဖို့လွှတ်တော်မှဥပဒေပြုပေးရေးတောင်းဆိုနေတဲ့အချက်ဖြစ်ပါတယ်။ဒါဟာသူရဥရွှေမန်းကိုလွှတ်တော်ကိုယ်စားလှယ်အဖြစ်ကနေဖြုတ်ချပြီးပြည်သူလွှတ်တော်ဥက္ကဋ္ဌအဖြစ်ကနေပါဖယ်ရှားနိုင်ဖို့ရည်ရွယ်တာဖြစ်တယ်လို့အများကယူဆနေတာပါ။ဒါပေမဲ့မြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွှတ်တော်ရှေ့နေဥကိုနေကတော့သူ့အနေနဲ့အဲ့ဒီလိုမမြင်ကြောင်းပြောပါတယ်။
အဲ့ဒါကိုဒီဥရှေမန်းကိုချက်ချက်သိကိုတဲ့ရေကျက်နဲ့တင်တယ်လို့ပြောနေတာပြောနေတာမဟုတ်ပါဘူး။ဒီဥတွေကိုတင်နေတာကသုခကျင့်တင်တာလေးချင်းရှိပါသေးတယ်။ဥတွေတောင်းဆိုနေတာကအဲ့ဒါပါလို့ဆိုတော့လောက်တော့အပတ်တယောက်ကိုရေကောက်တင်ရောက်လိုက်တယ်။သူဒီဘက်ဆန္ဒရှိတဲ့ကပြန်ပြီးတော့ဖြုတ်သိမ်းနိုင်တဲ့ရုပ်သိမ်းနိုင်တဲ့လောက်ပိုက်ကွန်းကိုပေါ်ရောက်ချာဥတွေကပြန်ထမ်းထားတယ်။အဲ့လိုပြတ်သားတဲ့ပြတ်သားခြင်းမှာသူကကော်မရှယ်ဥက္ကဋ္ဌတည်ရမယ်။မဲဆန္ဒရှင်အနည်းဆုံးတည်ရခိုင်တော့လက်မရည်ထိုးပြီးတော့တည်ရမယ်။အဲ့ဒါလိုတည်လာရင်ဒါဖွဲ့စည်းပုံအခြေခံဥပဒေမှာပါတာကကော်မရှယ်ဥက္ကဋ္ဌကဥတည်အေးရဒီဟာကိုစုံစမ်းပြီးတော့မှအားရအေးမြင်လိုက်ဘူးဆိုတော့သူကရှောက်လောက်ပယ်နိုင်တယ်။တကယ်လို့သူကဒါမှန်တဲ့အရေးကြီးတယ်ဆိုဥပဒေနဲ့အညီဆက်လို့ရမယ်လို့ရေးထားတယ်။အဲ့တော့ဦးရင်းနဲ့ယူဆလို့ရတယ်လို့ရေးထားတာကအဲ့ဒါတစ်ဖက်ချက်ပေါ်ဒီကုန်ချင်တယ်ဦးရင်းမရေးထားတာဒါကဒီကနေ့အထိဘယ်လိုဆက်လုပ်ရမယ်ဆိုတော့ဥပဒေကမရှိသေးဘူးအဲ့ဒါကြောင့်ဥပဒေကဒီဥပဒေကိုတည်နေတာဆိုတာတော့ကအခုတော်တော်များများသူ့ရှင်မှာရှောက်ပါလိမ့်ရှိပါတယ်ဒီလူတွေကလည်းတိရခင်တော်လေးလက်မထိုးပြီးတော့မှတို့အမှတ်ကိုမကြိုက်ဘူးထုတ်ပေးပါဆိုတင်ထားတာလည်းရှိတယ်အဲ့ဒါတွေကိုဆက်လုပ်နိုင်ဖို့အတွက်ဥပဒေကဒီဥပဒေကိုတည်နေတာဥရှင်မှာတော့တည်တာမဟုတ်ဘူးပါလို့တင်လာတာ၄ချိန်ရှိနေပြီ။ဥရှင်မအတွက်ကတင်ရရမလို့ဥရှင်မကိုဖြုတ်ချင်တယ်။ဒီလိုတော့အခါဝင်လို့ဖြုတ်ရမယ်ဆိုတဲ့ဥပဒေကရှိတာဖြစ်တယ်။အဲကြောင့်မို့လို့မဆိုင်ဘူးလို့ကျွန်တော်ပြောတာပ
ါ။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အနေနဲ့ကတော့မဲဆန္ဒရှင်တရားခိုင်နှုန်းကကန့်ကွက်မှုကိုလက်ခံပြီးအရေးယူစီစစ်မယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လက်မခံကြောင်းပြောကြခဲ့ပြီးတရားခိုင်နှုန်းအစား20ရာခိုင်နှုန်းကိုပြောင်းလဲပေးဖို့အစိုးရကတည်းကအဆိုပြုထားခဲ့ပါတယ်ရှင်။